ဒီကနေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုစက်တမလ17ရက်နေ့အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့15နှစ်မြောက်မြစ်ပတ်လည်နေ့ဖြစ်ပါတယ်။2001ခုနှစ်စက်တမလ17ရက်နေ့ကအယ်ခိုင်ဒါအကြမ်းဖက်သမားတွေကလေယာဉ်တွေကိုပြန်ပေးဆွဲခဲ့ပြီးနယူးယောက်မြို့ကကမ္ဘာ့ကုန်သွယ်ရေးစင်တာနဲ့ဝါရှင်တန် DC မြို့တော်အနီးကအမေရိကန်စစ်ဌာနချုပ်ပင်တဂွန်တို့ကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။တတိယလေယာဉ်ကတော့ပင်ဆယ်ဗေးလီးယားစင်ကြေဘုံအရပ်မှာပြတ်ကျခဲ့ပါတယ်။တိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူတွေကိုအောက်မေ့ဂုဏ်ပြုမဲ့ပင်တဂွန်စစ်ဌာနချုပ်ကအခမ်းအနားမှာသမ္မတဘရက်ကိုဘာမှတက်ရောက်ပြီးမင်ကိုမပြောခင်ပြန်ပေးဆွဲခံခဲ့ရတဲ့လေရင်၄၀နဲ့ကပထမဆုံးလေရင်ကမ္ဘာ့ကုန်သွယ်ရေးစင်တာကိုဝင်တိုက်ခဲ့ခြင်းဖြစ်တဲ့မနေ့၈ :46 မိနစ်မှာသမ္မတကအင်ပြူရောမှာခဏတာတိတ်ဆိတ်ပြီးအောက်မေ့သတိရဂုဏ်ပြုပါရယ်ကမ္ဘာ့ကုန်သွယ်ရေးစင်တာတိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ကြသူတွေအတွက်အောက်မေ့ပွဲအခမ်းအနားကိုနယူးယောက်မြို့မှာအခုကျင်းပနေပြီး2016ခုနှစ်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ကြမယ်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပါဘလီကန်သမ္မတလောင်းဒေါ်နယ်ထရန့်တို့လည်းသူတို့ရဲ့စီးအုံးရေးတွေကိုရပ်ဆိုင်းထားပြီးဒီကနေ့မှာနယူးယောက်က Ground Zero မှာတွားရောက်ပြီးအောက်မေ့သတိရဂါရဝပြုကြမှာဖြစ်ပါတယ်စက်တမလာ7ရက်နေ့တိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ရသူ2983ဦးတို့ရဲ့နာမည်တွေကိုတေးဂီတာသံနောက်ခံတဲ့အတူသူတို့ရဲ့ဆွေမျိုးတွေကဖတ်ကြားနေကြပါတယ်။တနင်္ဂနွေနေ့နေဝင်ချိန်မှာတော့နယူးယောက်မြို့ရဲ့ကောင်းကင်မှာအီယာမမီလုံကြီးနှလုံးနဲ့ပြိုကျခဲ့တဲ့ကမ္ဘာ့ကုန်သွယ်ရေးညီနောင်အဆောက်အုံကြီးရဲ့အထိတ်အမှတ်ဖြစ်တဲ့ထွန်းညိမှာဖြစ်ပါတယ်။လွန်ခဲ့တဲ့15နှစ်စက်တမလာရဲ့ရက်တရက်ဟာကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာအမိုက်မှောင်ဆုံးနေ့တစ်နေ့ဖြစ်ခဲ့ပါတယ်လို့လည်းအမေရိကန်သမ္မတဘရက်အိုဘားမာကမနေ့စနေနေ့ကအပတ်စဉ်မင်ကိုမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။